Mecca in Burmese.
Mingla nyanige ma todashin mya shin 2019 ခုနှစ်ဇူလိုင်လ14ရက် VOA American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်တာဟာသမ္မတထရမ့်ကသမ္မတဟောင်းအိုဘားမားအပေါ်မှာမလိုတဲ့စိတ်နဲ့တမင်လုတ်ခဲ့တာဖြစ်တယ်လို့ဗြိတိန်သမ္မတဟောင်းကယူဆတယ်လို့ထပ်မံထွက်ပေါ်လာတဲ့တန်မာမတန်နေကဆိုပါတယ်အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းကတန်နစ်မြို့ရဲ့အရှိတောင်ဘက်မှာပြင်ဟာ 9.3 မဂနီကျူးရှိတဲ့ငရင်တစ်ခုဒီကနေ့လုတ်ခတ်သွားခဲ့ပါတယ်အိန္ဒိယနိုင်ငံကတော့မနေ့ဖြန်ဒီလနေ့မှာလက္ခဏာပေါ်ကိုဂျူလူတစင်းလွတ်တင်သွားမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှနားဆင်ကြရမယ့်သတင်းလှော်ရီမှာတော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့တိုက်ပွဲအတွင်းမှာကြေးရွာမီးလောင်မှုတွေလည်းဖြစ်နေတဲ့အတွက်ရွာသားတွေကစစ်ပီးတိမ်းရှောင်နေကြရပါတယ်
ဒီလိုနဲ့ကမေရာအပေါ်ဝေးမှာတက်တက်တက်တက်ဆိုပြီးတော့ကမေရာကလည်းပေါက်တယ်ကြည့်နေရတယ်။ဒီကမေရာပေါက်တယ်ကြည့်ပြီးရောင်းလာပြီ
း။နေယုံတောင်ကြီးရွာအုတ်ချူရီဖွဲ့ဝင်တူပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီကြောင်းနဲ့တူမြန်မာနိုင်ငံတဝမ်းမုတ်တုံလီအားကောင်းပြီးတော့မိုးများရေကြီးနေတဲ့အတွက်မြေပြိုမှုနဲ့ရေဘေးအန္တရာယ်တွေအပြင်မတန့်ရှင်းတဲ့ရေကြောင်းဖြစ်လာနိုင်တဲ့ကူးစက်ရောဂါတွေကိုကြိုတင်ကာကွယ်ဖို့နဲ့ကျန်းမာရေးအသိပညာသတိပေးချက်တွေကိုအထူးလိုက်နာဖို့လိုတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။ American သမ္မတဒေါနယ်ထရမ့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့အရင်သမ္မတဟောင်းဘရက်အိုဘားမားအပေါ်မှာမလို့မုန်းထားစိတ်နဲ့တန်တမာရေးရာတမင်တသက်ဖြတ်လို့ဖြစ်စီလုပ်တဲ့လုပ်ရဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်ဆိုပြီးဗြိတိန်သတင်းစာကဒီကနေ့မှထပ်မံဖော်ပြလိုက်ပါတယ်။ဗြိတိန်သမ္မတဟောင်းကင်ဒါရော့ရဲ့ပေါက်ကြားသွားတဲ့တန်တမာမတန်းအစ်စ်တီနောက်ထပ်ထွက်ပေါ်လာခဲ့ပြီးတော့သမေယသတင်းစာကဒီကနေ့မှဖော်ပြလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်သမ္မတဟောင်းဒါရော့ရဲ့တန်တမာမတန်းတချို့ပေါက်ကြားသွားခဲ့ပြီးတော့အဲ့ဒီထဲမှာသူကအမေရိကန်သမ္မတထရမ့်ဟာအသုံးကျတဲ့သူအလုံးဖြစ်တဲ့သူစသဖြင့်ဝေဖန်ထားပြီးတော့ဒါကိုသမေယသတင်းစာကဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီတန်တမာမတန်းတချို့ပေါက်ကြားခဲ့တာနဲ့ပတ်သက်ပြီးသမ္မတထရမ့်ကလည်း Twitter ကနေတုံ့ပြန်လိုက်ပြီးတော့နောက်သမ္မတဂျီဒါရော့ဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ယာရုကနေနှုတ်ထွက်ခဲ့ပါတယ်။သမ္မတထရမ့်ကသမ္မတကြီးဒါရော့ခါအလွန်ကိုမိုင်မဲတဲ့အယူတယောက်ဖြစ်ပြီးတော့သူ့အနေနဲ့ဗြိတိန်သမ္မတကြီးကိုဘယ်တော့မှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောပါတယ်။အဲ့ဒီချင်းနဲ့မှတန်းနေရဗြိတိန်အစိုးရအဲ့ဒီချင်းနဲ့မှတန်းတွေကိုတော့ဗြိတိန်အစိုးရရဲ့အကြီးတန်းတာဝန်ရှိသူတချို့အတွက်ကိုပဲရည်ရွယ်ပြီးတော့ပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုတွေကတရားမဝင်နိုင်ငံသားတွေကိုနေရာပြန်ပို့ဖို့ဖမ်းဆီးမှုတွေကိုနိုင်ငံဟွာအခုတနင်္ဂနွေနေ့မှာစတင်မှုရှိနေပါတယ်။Chicago, Los Angeles နဲ့ New York မြို့အပါအဝင် American မြို့ကြီးတွေမှာရှိတဲ့မိသားစုရာဂဏန်းကို American လူမှုကြီးကြပ်ရေးနဲ့အောက်ခွန် Ice Town ရှိသူတွေဖမ်းဆီးဖို့ဆောင်ထားတာပါ။ဒါကိုသမ္မတ Donald Trump ကတောက်ကြနေတုန်းကဒီပြုအမိန့်ထုတ်ထားပါတယ်။လူမှုကြီးကြပ်ရေးအမှုတွေရင်ဆိုင်နေရတဲ့ဘဟု American နိုင်ငံတွေကလူတွေကို Ice Town ရှိသူတွေကအများစုပြစ်မှတ်ထားဖမ်းမယ်လို့ ICE ရဲ့ယာယီညွှန်ကြားရေးမှူး Matthew Albensa ပြောထားပါတယ်။ရှစ်ပြောင်းဝင်ရောက်သူတွေကိုဖြိုခွင်းမဲ့ဆိုတဲ့ရွေးကောက်ပွဲဂတိကဝတ်ကြောင့်သူ့ကိုမဲထည့်ခဲ့ကြသူတွေကတော့သမ္မတထရမ့်ရဲ့ဒီကြေညာချက်ကိုကျေနပ်လက်ခံမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းမိသားစုတွေကိုပြစ်မှတ်ထားတာဟာဆိုရင်လူမဆန်တဲ့လုပ်ရဆုကျေညာပြီးတော့ဒီဆောင်းချက်တွေပေါ်မှာဒီမိုကရက်တစ်ဘက်ကတော့ရှုံ့ချပါတယ်။အများစုဒီမိုကရက်တစ်ဖြစ်ကြတဲ့မြို့တော်ဝင်အများစုကတော့ဌာနေပြန်ပိုးရေးလုပ်ငန်းစဉ်မှာလူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်တာဝန်ရှိသူတွေနဲ့သူတို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတဲ့သူတို့ရဲ့မူဝါဒတွေကိုထားလောင်းပြောဆိုထားပြီးတော့ကိုခွန်ရေးကိုနားလည်သိရှိနိုင်ဖို့လူတွေခေါ်ဆိုအကူအညီတောင်းနိုင်မဲ့တယ်လီဖုန်းလိုင်းတွေကိုကြေညာထားပါတယ်။အမေရိကန်ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရှစ်ပြောင်းဝင်ရောက်သူတွေကိုဖမ်းဆီးဖို့ရည်ရွယ်တယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter မှာရေးပြီးတော့အစိုးရတာဝန်ရှိသူတွေကတော့လူပေါင်း 2,000 လောက်ကိုပြစ်မှတ်ထားဖမ်းဆီးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုနယူးယောက်မြို့မန်ဟတ်တန်နောက်ဖက်ချမ်းမှာမနေ့စနေနေ့ညနေပိုင်းကလျှက်စစ်မီးပြတ်သွားခဲ့ပြီးတော့အိမ်နောက်ညသကောင်မတိုင်ခင်မှာတော့မီးဖြံရခဲ့ဖြစ်တယ်လို့နယူးယောက်မြို့တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။စနေနေ့ညနေပိုင်း 6:48 မိနစ်မှာမီးစပြတ်သွားတာဖြစ်ပြီးတော့အင်ဂျီနဲ့စီးပွားရေးလုပ်ငန်းစုစုပေါင်း 9,200 လောက်လျက်စစ်မီးပြတ်တောက်ခဲ့တယ်လို့ Gone Edison လျက်စစ်မီးကုမ္ပဏီကပြောပါရယ်မီးပြတ်ခဲ့ရတာဟာနယူးယောက်မြို့ရဲ့တက်တန်းကြာမြင့်နေဖြစ်တဲ့အခြေခံအဆောက်အုံတွေကြောင့်မဟုတ်ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါရယ် Gone Edison ကုမ္ပဏီဟာသူတို့ရဲ့လျက်စစ်မီးပေးဝေးရေးစနစ်နဲ့ပတ်သက်ပြီးတော့ ပုံမှန်အစစ်မြင့်ပေးနေတာဖြစ်တယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပြင်နယူးယောက်မြို့မှာအခုလောက်အတိုင်းအတာထိမီးပြတ်လို့တော့မရနိုင်ဘူးလို့လည်းသူကပြောပါတယ်။နယူးယောက်မြို့တာဝန်ရှိသူတွေကညသကောင်မှာအလုံးမီးပြန်လောင်အောင်လုပ်ပေးမယ်လို့ကတိပေးခဲ့ပြီးသကောင်မတိုင်းခင်မှာမီးပြန်ရခဲ့တာပါ။မီးပြတ်သွားတဲ့အချိန်တွင်မြို့ကနေအချင်းချင်းကူညီခဲ့ကြတဲ့အတွက်လည်းကျေးဇူးတင်တယ်လို့ပြည်내အုပ်ချုပ်ရေးမှူးကမှပြောပါတယ်။အဲ့လိုမီးပြတ်သွားတာကြောင့်မီးပွိုင်းတွေအလုံးမလုံးတော့တယ်လို့မြေအောင်ရထားတွေနဲ့တက်လီကားတွေလေးပေးသက်တွေလည်းရပ်တန့်ခဲ့ပါတယ်။ဒါပြင်ညောင်မျိုးက Madison Square Garden မှာကျင်းပနေတဲ့ Jennifer Lopez ရဲ့ stage show ပွဲဟာလည်းတချင်းလေးပုံမြောက်မှာရပ်သွားခဲ့ပြီးတော့ပွဲကိုလည်းဖျက်ခဲ့ရပါတယ်။1989ခုနှစ်ကညောင်မျိုးမှာအပူလိုင်းဖျက်နေခြင်းမီးပြတ်ခဲ့တဲ့42နှစ်မြောက်ပြည့်တဲ့နှစ်မှာအခုလိုမီးထပ်ပြီးတော့ပြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုပင်လယ်ကွေးကလာတဲ့ဘယ်ရီအပူပိုင်းမုန်တဲ့ဟာတနအီကို85ကီလိုမီတာမိုင်အားဖြစ်ဆိုရင်တော့တနအီကို46မိုင်ကျော်နှုန်းနဲ့အမေရိကန်ပြောင်စုလူးဝီဇီယားနားပြည်နယ်နောက်ဖက်ခြမ်းကိုဖြတ်ကျော်တိုက်ခိုက်နေတယ်လို့အမေရိကန်ပြောင်စုရဲ့ဟာရီကိန်းမုန်တိုင်းဗဟုကထုတ်ပြန်ကြေညာပါတယ်။ဘယ်ရီမုန်တိုင်းကြောင့်မလို့ရေကြီးရေလျှံနာတွေဖြစ်ပြီးတော့အသက်အန္တရာယ်တွေပါဆိုးရင်ရတယ်လို့ကြေညာထားပါတယ်။မုန်တိုင်းကြောင့်မလို့လူးဝီဇီယားနားပြည်နယ်ရဲ့တောင်ဘက်ခြမ်းမှာမိုးရင်ကြီး9လက်မကနေပြီးတော့10လက်မကျော်အထိရွာသွန်းမှုခံမှန်းထားပြီးတော့အချို့နေရာတွေမှာဆိုရင်တော့မိုးရင်ကြီး19လက်မကျော်အထိကိုရွာမယ်ဆိုပြီးမှန်းထားပါတယ်။ Mississippi Valley ရဲ့အောက်ပိုင်းဒေသတွေမှာဆိုရင်တော့မိုးရင်ကြီး4လက်မကနေပြီးတော့10လက်မလောက်အထိရွာဖို့ခံမှန်းထားပြီးတချို့နေရာတွေမှာမိုးရင်ကြီး17လက်မလောက်အထိကိုရွာဖို့ခံမှန်းထားပါတယ်။မက္ကဆီကိုပင်လယ်ကွေးကနေပြီးတော့လာတဲ့ Berry အပူပိုင်းမုန်တိုင်းဟာစနေနေ့တုန်းကလူးဝီဇီယားနားပြည်နယ်ကဲယိုနာကနေကုန်းတွင်းဝင်ရောက်ပြီးတော့အနေရရှိတဲ့မုန်တိုင်းဖြစ်နေတိုးလာနိုင်တယ်လို့မြို့သားမုန်တိုင်းဗဟိုကသတိပေးထားပါတယ်။မုန်တိုင်းကြောင့်မလို့ကဲယိုနာတလျှောက်နဲ့ Mississippi Valley အောက်ပိုင်းနေရာတွေမှာလေပြင်းထန်ပြီးတော့မိုးသက်ထန်စွာရွာမယ်လို့သတိပေးထားပါတယ်။အခုကအစပဲရှိသေးတယ်လို့လူးဝီဇီယားနားပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကစနေနေ့ကပြောပါတယ်။ဒါဟာပြည်နယ်တွင်းမှာရက်အတန်ကြာရှိနေအောင်မယ်လို့လည်းသူကဆိုခဲ့ပါတယ်။အခုအပူပိုင်းမုန်တိုင်းဟာဆိုလို့ရှိရင် Atlantic မုန်တိုင်းရာသီမှာပထမဆုံးတိုက်တဲ့မုန်တိုင်းလည်းဖြစ်ပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတင်ဆက်ပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းကဒါနိတ်မြို့ရဲ့အရှေ့တောင်ဘက်မှာပြင်းအား 9.3 မဂနီကျူးရှိတဲ့ငြင်းတစ်ခုဒီနေ့မှာလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိတိုင်းတာလေလာစောင့်ကြည့်ဌာန USGS ကပြောလိုက်ပါတယ်။ငြင်းကဒါနိတ်မြို့ရဲ့အရှေ့တောင်ဘက်မိုင်တရာကျော်မြေအောက်အနက်6မိုင်လောက်မှာလှုပ်ခတ်သွားတာဖြစ်တယ်လို့ USGS အဖွဲ့ကပြောပါတယ်။ငြင်းကြောင့်တော့ဆူနာမီဖြစ်လာနိုင်ခြင်းမရှိဘူးလို့အင်ဒိုနီးရှားမိုးစလဌာနကဆိုပါတယ်။အင်ဒိုနီးရှားအဲ့ဒီငရင်လှုပ်သွားပြီးတဲ့နောက်ပြင်းအား 9.8 အဆင့်ရှိတဲ့နောက်ဆက်တွဲငရင်ငယ်တစ်ခုလည်းလှုပ်သွားတယ်လို့အင်ဒိုနီးရှားမိုးစလဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ငရင်ကြောင့်အခုချိန်ထိတော့အဆောက်အုံတွေထိခိုက်ပျက်စီးတာမရှိသေးဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးထုတ်ကကယ်ဆယ်ရေးဌာနတာဝန်ရှိသူတူဖြစ်တဲ့အီကန်ဆူဘာကပြောပါတယ်။ဒါပေမဲ့လည်းလူတွေကတော့ထိတ်လန့်တုန်လှုပ်ခဲ့ကြပြီးတော့သူတို့ရဲ့အိမ်တွေနဲ့ကနေဖျက်ပြေးခဲ့ကြပြီးတော့ပင်လယ်ကမ်းစနားမှာနေတဲ့သူတချို့ကလည်းဒီကုန်းမြင့်ပိုင်းတွေကိုရွှေ့ကုန်ကြတယ်လို့သူကရိုက်တာသတင်းဌာနကိုပြောပါရယ်ခင်ဗျာ
။ဟောင်ကောင်မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာတရုတ်ပြည်မှာကြီးကဈေးတွေကုန်တွေနဲ့လူစီကားထင်ရှားတဲ့နေရာတစ်ခုမှာဒုတိယနေ့ဖြစ်နေဒီကနေ့တနင်္ဂနွေနေ့ဆက်ပြီးတော့ဆန္ဒပြနေကြပါရယ်။ဟောင်ကောင်မှာရှိတဲ့ရှောင်းရွှေနေရာဟာဆိုလို့ရှိရင်တရုတ်ပြည်မှာကြီးကကုန်တွေတရုတ်ဈေးဆိုင်တွေအများပြားရှိတဲ့နေရာဖြစ်ပြီးတော့ဆန္ဒပြသူတွေဟာတရုတ်ကုန်တွေကိုပါကန့်ကွက်ဆန္ဒပြနေတာဖြစ်ပါရယ်။ရှောင်းရွှေမှာရှိတဲ့ဆိုင်တော်များများဟာလည်းဆန္ဒပြတဲ့လမ်းတစ်လျှောက်မှာပိတ်ထားရပါတယ်။အဲ့ဒီဒေသဆိုရင်တရုတ်ပြည်မကြီးနဲ့ဟောင်ကောင်ဆက်နေတဲ့နေရာဖြစ်ပြီးတော့ဟောင်ကောင်နဲ့အလို့လုံနေတဲ့တရုတ်ကုန်သည်တွေရဲ့ဆုံးချက်လည်းဖြစ်ပါတယ်။မနေ့ကတော့ဆန္ဒပြပွဲဟာအစောပိုင်းမှာငြင်းငြင်းချမ်းရှိခဲ့ပေမဲ့လို့နောက်ပိုင်းကျတော့ဒီကယုံနေနေရဲတွေနဲ့ဆန္ဒပြသူတွေကြားမှာရိုးရိုးစံခတ်ဖြစ်ပါတယ်။ရဲတွေဘက်ကငရုတ်ယူတွေဖျက်ပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ်။ဟောင်ကောင်မှာခုဆိုလို့ရှိရင်စနေတနင်္ဂနွေတနင်္ဂနွေတိုင်းလူလူမှာဆန္ဒပြမှုတွေဖြစ်နေတာအတော်ကြာနေပြီကြားနေပါပြီ။တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပြီးဥပဒေကြမ်းကိုတည်ပြုဖို့ဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တာကိုမကြေညာတဲ့အတွက်ဟောင်ကောင်ပြည်သူတွေဆန္ဒပြခဲ့ကြရတာကနေပြီးတော့တရုတ်ဆက်ညီဆန္ဒပြမှုတွေအပတ်စဉ်လိုဖြစ်နေပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံဟာမနက်ဖြန်တနင်္လာနေ့မှာတော့လာကဘာဘော်ကိုဂျိုဒူဒဇင်းလွှတ်တင်သွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာသူတို့ရဲ့အာဂါသဆိုင်ရာယီမန်ချက်တွေကိုဖြည်းဖြည်းချင်းချက်ထွင်လာနေပြီးတော့အခုဒီချိန်လာကဘာဘော်ကိုဂျိုဒူလွှတ်တင်မဲ့ဟာကလည်းအိန္ဒိယနိုင်ငံရဲ့အရေးပါတဲ့သမိုင်းမတိုင်တစ်ခုဖြစ်လာမှာပါ။တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့အိန္ဒိယနိုင်ငံဟာအမေရိကန်ရုရှားနဲ့တရုတ်နိုင်ငံပြီးရင်လက္ခဏာပေါ်ကိုဂျိုဒူးလွတ်တင်နိုင်တဲ့သတို့ထားမြောက်နိုင်ငံဖြစ်ပါတယ်။အ India နိုင်ငံရဲ့အင်အားအကောင်ဆုံးဒုံးကြီးကလာပေါ်မှာတောမဲ့ရင်ဖြစ်တဲ့Chandrayaan 1ကိုတည်ဆောင်သွားမှာဖြစ်ပြီးတော့အဲ့ဒီဒုံးကြီးကိုတော့အိန္ဒိယနိုင်ငံအရှေ့ပိုင်းကစရီဟရီကိုတာမြို့ကနေပြစ်လုံမှာဖြစ်ပါတယ် Chandrayaan 1ယင်ဟာဒီလာကဘာဘော်ကိုပတ်ပြီးတော့လာဘော်ကိုဆင်းသက်ပြီးရှောက်သွားမှာလည်းဖြစ်ပါတယ်ဒါပေမဲ့အဓိကစိန်ခေါ်မှုတစ်ခုကတော့နောက်ရက်ပေါင်း50အကြာမှာဖြစ်ပြီးတော့အဲ့ဒီခါကျရင်တော့ Chandrayaan 1ဟာအခုချိန်ထိဗန်နိုင်ငံကမှမလုံနိုင်သေးတဲ့လရဲ့တောင်ဝင်ရိုးစွန်းကိုစဉ်သက်ဖို့ကြိုးစားမှာဖြစ်ပါတယ်။အာဂါသသိပ္ပံပညာရှင်တွေကတော့လရဲ့တောင်ဝင်ရိုးစွန်းဟာရေရှိနိုင်တယ်လို့ယူဆတာကြောင့်စိတ်ဝင်စားဖို့ကောင်းတယ်လို့ပြောပါတယ်။အဲ့ဒီယင်ဟာလပေါ်မှာ14ရက်ကြာရှိသွားမှာဖြစ်ပြီးလရဲ့မျက်နှာပြင်ကိုတပ်ပုံရိုက်ပြီးတော့မြေပုံဆွဲတာတွေလုပ်သွားမှာဖြစ်သလိုစမ်းသပ်မှုတွေလုပ်ပြီးတော့လည်းလပေါ်မှာရေရှိမရှိကိုရှာဖွေသွားမှာဖြစ်ပြီးတော့လရဲ့မြေမျက်နှာသွင်းပြီးအနေထားနဲ့ဘူမိပေဒီဗေဒတွေကိုလည်းအကဲဖြတ်တာတွေလောက်သွားမှာဖြစ်တယ်လို့ဆိုပါရခင်ဗျာ
ဒီပိုးနိုင်ငံမှာတော့ပြီးခဲ့တဲ့3ရက်အတွင်းရေကြီးတာတွေမြေပြူတာတွေကြောင့်တစ်ဆုံတဲ့ရေတွက်ဟာအခုတနင်္ဂနွေနေ့တွက်ချက်ရဆိုရင်တော့58ဦးထိရှိသွားပြီဖြစ်ပါတယ်ပျောက်ဆုံးနေသူတွေနဲ့ဒဏ်ရာသူတွေလည်းရှိတယ်လို့အစိုးရကကြေညာထားပါတယ်ဒီပိုးနိုင်ငံရဲ့တောင်တန်းဒေသမှာပြီးခဲ့တဲ့ကြာသပတေးနေ့ကလေးကစပြီးတော့မုတ်တုံမှုတွေပြင်းထန်ထန်ရွာပြီးတော့တိုက်မီဟွမ်းကလမ်းတွေသဒ္ဓါတွေပျက်စီးရေကြီးရေရှမ်းတာတွေကြုံခဲ့ရပါတယ်တစ်ဆုံးသူ58ဦးရှိပြီးတော့ဒဏ်ရာသူက28ဦးထိရှိတယ်လို့နီပေါ်ပြည်ရဲဝန်ကြီးဌာနကကြေညာပါတယ်ပျောက်ဆုံးနေသူ29ဦးရှိတယ်လို့လည်းဆိုပါတယ်ရုပ်သံသတင်းတွေမှာတော့တောင်ပိုင်းလွင်ပြင်တွေမှာရေပြင်ကျကြီးပေါ်ကအိမ်အမိုးတွေနဲ့လူတွေသူတို့ရဲ့အထုပ်ပိုးတွေကိုခေါင်းပေါ်ရွက်ပြီးတော့ရင်မတ်လောက်ထိနဲ့တဲ့ရေပြင်ထဲမှာရှောက်သွားတာတွေမြင်နေရပါတယ်အခုတော့အချို့နေရာတွေမှာရေကျသွားပြီဖြစ်ပေမဲ့လို့တိုင်းပြည်ရဲ့အရှေ့ဖက်ခြံဒေသတွေမှာတော့မြေကြီးဟာဆွေရေမတ်မှရှိနေတော့ဖြစ်ပါတယ်ဒါကြောင့်မလို့ဒေသခံတွေသတင်းနဲ့နေကြဖို့ဆိုလို့အနာဘိုင်းဒီဘက်ကသတိပေးနေပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းနှင်းမှာပဲထပ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေသလိုတိုက်ပွဲအတွင်ကြေးရွာမိလောင်မှုတွေလည်းဖြစ်နေပြီးရွာသားတွေစစ်ပီးတိမ်းရှောင်နေရပါတယ်။မင်းညက်နေပိုင်းဘူးဒီတောင်မြို့နယ်နေုံတောင်ကြေးရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပြီးတဲ့နောက်ကြေးရွာမိရှုခံရပြီးရွာသား800ကျော်ဟာလည်းစစ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရွာမိလောင်တာမှာစစ်တပ်ဘက်ကရှို့တာမဟုတ်ဘူးလို့တပ်မတော်တာဝန်ရှိသူတွေကလည်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်နိုင်ကူအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်နေုံတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလောင်မှုဖြစ်ပွားခဲ့ပါတယ်။မနေ့ကနေုံတောင်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကိုတော့အနောက်ပိုင်းတန်းစစ်ဌာနချုပ်သတ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ်
။ဒီကနေုံတောင်ကပါဖြစ်တယ်။ဟို55မိနစ်တနားရီလောက်ကြာတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဘာမှတော့တိကျတန်ရာရရှိမှုတော့မရှိဘူးခင်ဗျ။
တိုက်ပွဲဖြစ်ပွားပြီးနေုံတောင်ကျေးရွာမိလောင်မှုဖြစ်ပွားခဲ့ပါတယ်။ဒီမိလောင်မှုအခြေအနေကိုတော့နေုံတောင်ကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကအခုလိုပြောပါရယ်
။နေုံတော်နဲ့တမဲလာအကွာအဝေးမှာတည်တည်တည်ဆီပြီးတော့ဆက်နေတာနဲ့ပေါက်တယ်ကြားနေရတယ်။ဒီကနေ့ပေါက်တယ်ကြားပြီးရောင်းလာပြီးထိုးလာမှနေပြီးကျွန်တော်တို့ကိုကြားဝင်လာတယ်။ဆက်ပေါက်ပြီးသူတို့ကဝင်တော့ရောင်းလာပြီးတော့ပေါက်ပြတာပေါ့။ဝါနာကြီးမင်းတို့ကျောင်းစီလမ်းမှနေခိုးတော့တယ်။နေခိုးတယ်ထိုးတယ်တအားခိုးတယ်ကျွန်တော်တို့ကကြည့်လို့မရကြားလာပြီးသူတွေကတော့မပေါ်ရဘူးလေ။
ကြည်ဝါသားရှိရကျော်ဟာလေနိဆက်ရကြည်ဝါတွေမှာထပ်ပြေးသိမ်းရှောင်နေရတယ်လို့လဲသူကဆက်ပြောပါတယ
်ဘုံတော်တော်ကတည်းကတော့နင်းကျတဲ့ရော်တွေကိုသွားပြတော့ကြတယ်အကုန်လုံးလူတွေကရှိရချက်လို့ရှိမှအင်းကြီးကတရားခွင့်နဲ့ပြလို့ရှိမှသူတို့ဒီဒီတောင်တို့ပေါ့ဆောင်တို့အဲ့ဒီနေရာကိုသွားပြတော့ကြတယ်ဘောကလည်းတာအကြီးသားရေတွေကလည်းကြည်လာတော့လူတွေကတော့ဆောက်ရနေပြီ
မနေ့ကကွန်းတောင်နဲ့နေုံတောင်ကျမ်းမှာမြန်မာစစ်တပ်နဲ့အေအေတို့စိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းလောက်မှာမြန်မာစစ်တပ်ကနေနေုံတောင်ရွာထဲဝင်လာပြီးမိတင်ရှုတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပေမဲ့လည်းမြန်မာစစ်တပ်ဘက်ကမိရှုတ်တာမဟုတ်ဘူးလို့တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကညင်းဆိုပါတယ
်နေုံတောင်မှာတပ်ကမိရှုတ်သွားတယ်ကိုပြောကြတာပေါ့လားအဲ့ဒါကျွန်တော်တို့တပ်တွေကရှုတ်တာမဟုတ်ဘူးနော်တိုက်ပွဲကတော့အဲ့ဝင်းကျင်တာမှာဖြစ်တယ်နေုံတောင်ဆိုတာဒီလိုကြောင်ဘူးကြီးကောင်သွားတဲ့ကားလမ်းရဲ့ဒေနာမှာရှိတဲ့ရွာဖြစ်တဲ့အတွက်ကြောင့်မို့လို့လောင်သွားတဲ့အိမ်ကလည်းအဲ့ကားလမ်းပြီးနားအိမ်ပဲအော်ဘယ်သူရှုတ်သွားလဲတော့မသိဘူးတက်ကတော့မရှုတ်ဘူးတိုက်ပွဲဖြစ်ပြီးတော့မှအဲ့နာရောက်သွားတဲ့အချိန်မှာမီးလောင်သွားသေးလို့နော်တက်ကနေဆိုမှအဲ့မီးကိုငိမ့်ပြီးသွားတယ်အများကြီးမလောင်ဘူးခုနှစ်လုံးခြေလုံးတော့ပဲရှိတယ်
တိုက်ပွဲဖြစ်ပွားပြီးရှစ်ရှားတောင်ဆန်ကိုထောင်ဥယင်သာရွာသားတွေကလည်းစစ်ရှောင်နေရတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥအောင်ကောင်းရွှေကပြောပါတယ
်ဥယင်သာရှစ်ရှားတောင်ဆန်ကိုထောင်ရောသုံးရွာကလူတွေကတော့ဥယင်သာဖုန်ကြီးကျောင်းမှာပဲရှိနေကြတယ်ဟိုအမျိုးသမီးနဲ့ကလေးတွေနောက်ပြီးတော့လူကြီးပိုင်းတွေရှင်တယ်လို့ပြောတယ်
မနေ့ကနေယုံဆောင်ကြေးဝါနာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့ရခိုင်လက်နက်ကန်အေအေဖက်ကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လလငါးရက်နေ့ကပူရီတောင်မြို့နယ်စိုင်းတင်ချောင်းနီတရက်ပြင်ကြေးဝါအုပ်စုအလဲချောင်းကြေးဝါနဲ့ရတိတောင်မြို့နယ်မြောက်ပိုင်းအမြင့်တောင်ကြေးဝါတွေမှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ နာဖြစ်ကြောင်း VOA ကိုပြောပါရယ်မရိကညနေပိုင်းမှာလည်းရတိတောင်မြို့နယ်ရေစိုးချောင်းကျေးရွာကိုလည်းမြန်မာစစ်တပ်ကနေစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းကျေးရွာသားတွေကပြောပါရယ်ရခိုင်ပြည်နယ်တွင်မြို့နယ်ရှိမြို့နယ်မှာအင်တာနက်ဖျက်ဆီးမှုလှုပ်ဆောင်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်ကနေကျေးရွာတွေမှာဝင်ရောက်စစ်ဆေးမှုတွေများလာနေတယ်လို့တိုက်ပွဲတွင်ရွာမီးလောင်မှုတွေဖြစ်ပွားလာနေပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံတဝမ်းမုတ်တုံလီအားကောင်းမိုးများရေကြီးပြီးတော့မြေကြီးတွေစိုးရင်ရေမှန်ကျော်တဲ့အထိမြင့်တက်လာနေချိန်မှာနေအိမ်တွေပါမျိုးပါပြီးရေလွှမ်းမှုတွေဖြစ်နေလို့မြေကမ်းတစ်ဘေးပြည်သူတွေမြေပြူချမှုနဲ့ရေဘေးအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသနဲ့ဇလပေဒါညွှန်ကြားမှုဦးစီးဌာနကအထူးသတိပေးပြောဆိုလိုက်ပါတယ်ရေဘေးတင်ပြည်သူတွေအနေနဲ့မတန့်ရှင်းတဲ့ရေကြောင်ဖြစ်လာနိုင်တဲ့ကူးစက်ရောဂါတွေကိုကြိုတင်ကာကွယ်ကြဖို့နဲ့ကျန်းမာရေးအသိပညာပေးသတိပေးချက်တွေကိုအထူးလိုက်နာဖို့ကိုလည်းကျန်းမာရေးဦးစီးဌာနကအရေးပေါ်သတိပေးထားပါတယ်အပြည့်စုံကိုမတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီသတင်းမှတ်တွေထဲမုတ်တုံလေးအားကောင်းပြီးမိုးစတိုက်တီးထန်စွာရွာသွန်းနေတဲ့အတွက်မြန်မာနိုင်ငံတဝန်းအထူးသဖြင့်ကချင်ပြည်နယ်အေရီတိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းဒေသကြီးတချို့မှာတော့အေရီမြစ်ချင်းတွင်းအပါအဝင်မြေကြီးတွေကစိုးရိမ်မက်ကျော်လို့မြင့်တက်လာနေလို့ဒေသခံပြည်သူတော်တော်များများရေးဘေးသင့်နေကြရပါတယ်။ရှေ့သတင်းမှတ်တဲ့အထိလဲမိုးစတိုက်ရွာသွန်းနိုင်ခြေရှိသလိုစိုးရိမ်မက်ကျော်လို့နဲ့အထိမြေကြီးရှမ်းမှုတွေဖြစ်နိုင်လို့ပြည်သူတွေအနေနဲ့အထူးသတိထားကြဖို့နဲ့ဒီကနေ့တိုင်းဒေသတွေရှိချက်မိုးလေဝသနောက်ဆုံးအခြေအနေကိုတော့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ဟုတ်ကဲ့အားကောင်းတယ်နော်။အားကောင်းတဲ့အခါမှာကျွန်တော်တို့အကြီးကတော့ရခိုင်ကျောင်းသားနေနဲ့ဟောတဲ့နောက်ကျောင်းသားနေမှာဒီကနေ့ဦးကြီးကတော့ဒီနေရာကွက်ဦးကြီးကလို့ကျွန်တော်တို့ဖြစ်နေပါတော့နော်။ဒီကနေ့ကထပ်ပိုက်ဒီကနေ့မှာနေရာကွက်ဦးကြီးကလို့ဒီကနေ့ဦးကြီးကလို့တက်တိုက်ဖြစ်နေတယ်။တက်တိုက်နေချိန်မှာကျွန်တော်တို့အရာကြီးအချင်းချင်းတော့ဒီနေ့ဒီမှာကျွန်တော်တို့အကြီးကြီးညှိတလာတဲ့အနေဖြစ်ရှိရတယ်။အရာကြီးမြန်မာကျွန်တော်ဒီကြီးနာပါတော့ဒီကြီးနာမှာတော့သူ့အိမ်မှာရောက်ပြီးတော့မှဆရာကြီးကြီးရောက်ကစနေပြီးတော့ဗမောရှိဘူးဒီကနေ့မှာတော့ကျွန်တော်လက်ရှိမှာတော့ဆိုရင်လည်းကူတပီတော့ကျော်နေတဲ့နေသားမျိုးရှိတယ်နော်။နောက်ဒီကျွန်တော်ဗမောနဲ့ရှိဘူးကတော့ဒီနေ့ကဆိုရင်တော့ဒါနောက်ထပ်တပီတော့ဆက်ဆက်လာနိုင်တဲ့နေသားမျိုးတွေရှိပါလေ။ကျင်းနေမြန်ဆန်ဒီရတာမနေ့အနည်းအားပြီးတော့မှကျွန်တော်ဆိုရင်လည်းကူကျော်သွားတဲ့နေသားရှိပါလေ။လက်ရှိမှာတော့ဆိုရင်မဆဲအဆက်မှာတပီနီးပါတော့ရှိတဲ့နေသားမျိုးရှိပါလေ။ဒါနဲ့ဒီအဆက်ဘက်မှာမိုးရတဲ့နောက်အဲတော့အောင်ပြီးဆက်ပြီးကောင်းနေဦးမှာဖြစ်နေလို့ကြောင့်ကျွန်တော်တို့ဆက်ပြီးရောအမိတ်နာနိုင်တဲ့အနေအထားကိုရှိပါတယ်။နောက်ကျတော့ဒီနေရာကွက်မှုကြီးနဲ့ဒီကနေ့ဦးကြီးရဲ့နေသားမှန်ဆန်ပြီးဒီနေမှာရှိတဲ့ဦးတင်ချောင်းတွေမှာလည်းကျွန်တော်တို့ဒီကြီးချောင်းတွေကိုသင်ပြနေတာမျိုးရှိပါတယ်။ဒီဒုတိယတော့ဒီကနေ့မှာကျွန်တော်တို့မှာတော့ကျွန်တော်မင်းညာသူ့အိမ်မှာကိုရောက်သွားပြီးတော့မှသူ့ရဲ့အောက်ဆီဂျင်ပြည့်တဲ့ကြောက်တော်မှာပေါ့ကြောက်တော်မှာတော့သူကတော့သူ့အိမ်မှာထွက်ဖို့ကျွန်တော်တို့အားကလေးသင်ပြပါဘောနော်ဒီနေရာတော့ကျွန်တော်တို့မြစ်တင်နေတဲ့နေရာမျိုးရှိပါတယ်။အဲ့လိုဒီလေးမျိုးမြောက်ဘူးပေါ့နော်။ရောက်ဘူးမှာတော့ကျွန်တော်တို့လက်ရှိမှာတော့အစိုးရမှတဲ့အချက်ကိုဒီဘောနော်ဆက်တဲ့နိုင်ငံလေးဆောင်ကလေးရှိပါတယ်ခင်ဗျာ။
မြေကမ်းတဘေးနေထိုင်သူတွေအနေနဲ့မြေပြိုချမှုအန္တရာယ်ပါဝင်တဘာဝဘေးရနေမိုးလေဝသအထူးသတိပေးကြေညာချက်တွေကိုမျက်ခြေမပြတ်နားဆွင့်ထားပြီးလိုက်နာကြဖို့ကိုလည်းမိုးစလညွန့်ချုပ်ကသတိပေးပါတယ
်အရင်ကတော့ဒီမြေတွေမြေတနာတွေသူ့အိမ်မရောက်လာဘူးဆိုတော့အရင်ကတော့ဒီမြေကမ်းဘေးနွားမှာနေကြတယ်ဆိုတော့အနေရများတယ်ပေါ့နော်ဒီဘေးကျင်းလို့တဲ့နေရာမျိုးကျွန်တော်ရှူပြောင်းနေဆိုင်နေပါတယ်အပြင်ကမှရောက်လာနိုင်တော့တဲ့အခြေခံမျိုးတွေရှိမှလာလို့ဒီမြေကနာရေတို့ရေကြီးလာပြီဆိုရင်ဒါကျွန်တော်ဖုန်းကပြေချာပေါ့နော်ရောင်းလို့ရေပါလာနေတော့ပါလာနေတဲ့ကြောင့်ဟိုအဒီကတော့ဒီလိုအရေးကြီးတာမှရှိတဲ့တဝါပြီးအနေဒီကော်ကြီးအဖွဲ့ကြီးရဲ့လက်မိတ်ချက်တော့လက်နာဆောင်ဖို့တော့ဟိုပါတယ်ခင်ဗျာ
လက်တလုံးမှာတော့တာဝန်ရှိတဲ့သူတွေဘက်ကရေဘေးလွတ်ရာကုန်မြင့်နေရာတွေစာတင်ကြောင်ဖုန်းကြီးကြောင်နဲ့ဖျားရှိခိုးကြောင်တွေမှာရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်နေရာချထားပေးပါတယ်ဒီလိုမျိုးလူအများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုလုံနေရတဲ့ရေဘေးတင်ပြည်သူတွေအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုအထူးလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့သတိပေးနှိုးဆော်နေပါတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကလည်းသတိပေးပါတယ်နံ
ပါတ်၁ကတော့ရေဘေးတင်တဲ့အခါမှာတောက်ရအခက်အခဲဖြစ်တတ်တယ်ဒီကြတော့ကျွန်တော်ဒီ ်ကလေးဆက်ထားတဲ့ဆေးရုံးယူတန်းကိုတောက်ဖို့လိုတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဒီမွေးအံ့ရဲ့သတိထားရတယ်ရေပေးကြည့်လို့ရှိရင်မွေးအံ့ရဲ့သတိထားရတယ်ဒါမှမဟုတ်ကျွန်တော်မွေးစိတ်ဖြည့်ဖြည့်ဖြည့်ပေးထားတယ်နောက်တစ်ခုကတော့1 by 1 shop စားတော့ယူဆိုင်ဖို့လိုတယ်နောက်တစ်ခုကတော့လက်ဆေးဖို့ကဒီမှာကျွန်တော်လက်မဆေးကြည့်ဘူးရေရလည်းမတန့်ဘူးဘေးမှာလည်းဆေးရရေရလည်းမရှိဘူးရေကြီးပေမဲ့ရုပ်ကြီးကစားတော့လည်းခကြတော့ဒီအစာအစိမ့်တင်တာဖြစ်တတ်တယ်ပေါ့နော်ဒါမှမဟုတ်ဟိုအပေါ်ပါသွားဖို့ပေါ့သူ့ပေါင်းနေရတဲ့ခါကျတော့ဒီဟာဒုက္ခရောက်တယ်အဲ့ဒါတွေကလည်းကူးဆွဲရောကဖြစ်နိုင်တယ်အဲနောက်တစ်ခုကတော့အမှိုက်ဆွန့်တာပေါ့ဒီမှာလည်းပဲရုတ်တရက်ဆိုအမှိုက်ဆွန့်တဲ့ရေဘေးကလေးကနေမှာဒီနားမှာရင်ကောင်းနေဦးပြီးတော့ကလေးတွေလည်းဝန်းသွားတာလည်းဆိုတော့ဒီကူးဆွဲရောကသတိထားဖို့လိုပါတယ်ကျန်တာကတော့ဟိုပေါ့ဟိုအေးမမီးပေါ့ဒီလည်းကြည့်လို့ရှိရင်တော့ဒီအေးမမီးကိုသတိထားပြီးတော့နေဆွေးနေဖို့လိုတယ်အခုကကလေးငယ်တွေနဲ့အသက်ကြီးတဲ့အဖိုးအဖွားကိုကူဆက်ဖို့လိုပါတယ်ဒီလိုမျိုးဒီမုတ်တုံမလာခင်အဲဒါမုံတိုင်းတို့မဟုတ်ရေကြီးတာမြန်မာနိုင်ငံမှာနှစ်ဆင့်ကျုံနေကြဖြစ်နေတော့နောက်အရေးပေါ်ဆေးရုံဖြန်ပြီးနောက်ရေကောင်းရေတန်းရရှိရတာဒါလည်းအကုန်လုံးကျွန်တော်တို့ကတော့အစားရကျိုးပြီးမစတဲ့နဲ့ပါပါတယ
်တဘာဝဘေးရတဲ့ကုဒီကောင်းစေဆောင်ရွက်ရေးစီမံချက်တွေနဲ့ဆောင်ရွက်ပေးနေကြပေမဲ့လို့ရေဘေးတည်ဒေသတွေမှာတော့အရေးပေါ်လိုအပ်ချက်တွေရှိနေစေအခြေအနေဖြစ်ပြီးအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီထပ်ပို့ပြီးတော့ပြန်ပြန်ဆက်ဆံတဲ့စနစ်တကျဆောင်ရွက်ပေးတဲ့လို့လည်းရေဘေးတည်ဒုက္ခသည်တွေကိုကုဒီကေစေပေးနေသူတွေကပြောပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်လက်ဘနွန်နိုင်ငံမှာဆီးရီးယားဒုက္ခသည်တန်းကျော်ခိုးလုံနေပြီးတော့အခုချိန်မှာတော့လက်ဘနွန်အစိုးရကသူတို့ကိုအိမ်ပြန်ဖို့တိုက်တွန်းနေပြီးတော့ဒုက္ခသည်စခန်းကအိမ်တွေကိုလည်းစစ်တပ်နဲ့ဘူဒိုဇာတွေတုံးပြီးတော့ဖြိုဖျက်နေတဲ့အကြောင်းကို VOA သတင်းထောက် Arash Abrasadi သတင်းပေးပို့ထားတာကိုကိုငင်းချန်ကတင်ပြပေးပါမယ်
။လက်ဘနွန်နိုင်ငံဝေးလံခေါင်တည်တဲ့အာစရယ်မြို့နာကဒုက္ခသည်စခန်းကဆီးရီးယားဒုက္ခသည်တွေကိုအိမ်ပြန်ဖို့အစိုးရကတိုက်တွန်းနေပါတယ
်။
ကျမနဲ့ကလေးတွေကဒီမှာအခြေကျနေပါပြီ။အခုတော့စစ်တပ်ကရောက်လာပြီးတော့ကျမတို့အိမ်လေးကိုလာဖြတ်တယ်လေ
။ဒီမှာအယ်ခန်ဟာသူ့ကလေးတွေနဲ့အတူဆီးရီးယားပြည်တွင်းစစ်ကလွတ်အောင်လက်ဘနွန်ကိုထွက်ပြေးလာတာပါ။ယာယီကွန်ကရစ်တွေနဲ့အိမ်ကိုဆောက်လုပ်ထားတာဖြစ်ပြီးတော့အခုတော့အပြည့်စည်ပုံပဲကြံပါတော့တယ
်။
ဒီအိမ်မှာကျမနေတာ9နှစ်ရှိပါပြီ။နေလို့ရတဲ့အိမ်လေးတစ်လုံးဖြစ်အောင်နှစ်တိုင်းတစ်ခုပြီးတစ်ခုပြင်ခဲ့ရတာပါ။အခုတော့အိမ်လိုခေါ်စရာဘာမှကိုမကြံတော့ပါဘူ
း။တနင်္လာနေ့ကစပြီးစစ်တပ်ကဖျက်ပစ်ခဲ့တာအိမ်ပေါင်း20လောက်ရှိပြီလို့အကူအညီပေးရေးအေဂျင်စီတွေကပြောပါတယ်
။အခုတော့ဘေးအိမ်ကလူနဲ့ပေါင်းနေပါတယ်။ကျမမှာကလေး၄ယောက်ရှိပါတယ်။စုစုပေါင်းမိသားစု9ယောက်ပါ။မိသားစု3စုနဲ့ပစ္စည်းတွေကလည်းအများကြီးပါ။အခုအိမ်လည်းမငားနိုင်တယ်လို့ထွက်လည်းမသွားနိုင်ပါဘူ
း။စစ်တပ်တာဝန်ရှိသူတွေကလည်းဒုက္ခသည်စခန်းကလူတွေရဲ့အိမ်ကိုဖျက်မဲ့အစီအစဉ်ကိုလုံခဲ့တဲ့2လလောက်ခရဲကကြိုတင်သတိပေးထားတာပါတချို့တွေကိုခိတခဏကင်းလွတ်ခွင့်ပေးထားပေမဲ့လည်းအခုတော့အချိန်ပြည့်သွားခဲ့ပါပြီဆီးရီးယားဒုက္ခသည်အဘူဖီယားစ်ကအခုလိုပြောပါတယ
်လက်ဗနန်တာဝန်ရှိတဲ့သူတွေအပေါ်မှာမူတည်ပါတယ်သူတို့လက်ခံထားတဲ့အတွက်ကျေးဇူးတင်ပါတယ်အခုမနေသေးခြင်းမူဆိုရင်တော့ကုလသမဂ္ဂတခြားတိုင်းပြည်တွေနဲ့ဆိုရတွေအတူပူးပေါင်းလုပ်မယ်ဆိုရင်တော့ကျွန်တော်တို့ပြန်မှာပါကျွန်တော်တို့ပြန်ဖို့ဆင်သင့်ပါပဲဒီမှာလည်းတသက်လုံးမနေချင်ပါဘူ
းအခုကွန်ကရစ်အိမ်တွေကအမိုက်ပုံလိုပဲကြံခဲ့ပြီးတော့ဒီနေရာတွေမှာဆက်နေဖို့အတွက်အပြည့်အစည်းတွေကိုရှင်းရမှာပါအစိုးရကယာယီတဲအိမ်တွေကိုသစ်သားဒါမှမဟုတ်ပလတ်စစ်အကာရီနဲ့သာစောက်ခွင့်ပေးထားတာပ
ါဒီမှာကြောက်တရားတွေရှိနေတာပါလူတွေကကြောက်နေပါတယ်သူတို့ရဲ့စိုးရိမ်စိတ်တွေကမိသားစုအလုံးအမိုးကမရမချင်းရောက်မှာမဟုတ်ပါဘူ
းကျမတို့အနာကအတွက်စိုးရိမ်ပါတယ်သူတို့နောက်ထပ်ဘာဆုံးဖြတ်ချက်တွေချမလဲဆိုတာဖျားသခင်ပဲသိမှာပါအခုလောလောဆယ်နေရရင်တိုင်းပြည်ကိုတော့မပြောင်းနိုင်သေးပါဘူ
းဒီမှာအယ်ခန်ကဆီးရီးယားဒုက္ခသည်ပါလက်ဘနွန်ရောက်ဆီးရီးယားဒုက္ခသည်တတန်းကျော်ဟာအခုလိုဒုက္ခသည်စခန်းမှာအများစုနေကြရတာပါအစိုးရအနေနဲ့အခိုင်အခန့်နှီးပါဖြစ်နေတဲ့အဆောက်အုံတွေဖျက်တဲ့လောက်ရဟာကလေးပေါင်း 15,000 လောက်ကိုအင်ဂျီရာမဲ့ဖြစ်စေမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုငင်းညံပြောပြပြီးခဲ့တာပါအခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ကမ္ဘာတောင်ပယ်ဆွန်အန္တာတိကတိုက်ရဲ့ပင်လယ်ပြင်ရေခဲတုပမာဏဟာပြီးခဲ့တဲ့3နှစ်အတွင်းမှာတိတိတတ်တာအရေးပြောလျော့ချသွားတယ်လို့ American အာကာသစူးစမ်းရေးအေဂျင်စီ NASA ကထုတ်ပြန်တဲ့အစီရင်ခံစာအသစ်ကဆိုပါတယ်ဒီအကြောင်းကို Faith Lopitas ပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ကမ္ဘာမြောက်ဖြားမှာရှိတဲ့အာရိတ်သမုဒ္ဒရာတွေကရေခဲပြင်ကြီးတစားစားပျော်ကျနေခြင်းမှာအန္တာတိကတိုက်ပတ်လည်မှာတော့ရေပေါ်မှာမျောနေတဲ့ရေခဲဆိုင်တွေဟာ2014ခုနှစ်အထိပုံမှန်တိုးလာခဲ့တယ်လို့ NASA Goddard အာဂါသာစခန်းကဒေါက်တာ Clary Parkinson ကပြောပါတယ
် In just 3 years as of 2017 it reached its 40 year record low and that was
2008ခုနှစ်အထိ3နှစ်တာကာလမှာရေခဲသူပမာဏကအနည်း40အတွင်းအနည်းဆုံးဆန်ရင်ကိုရောက်သွားပြီးတော့စတူယန်ကီလိုမီတာ17သန်းနီးပါးလောက်ပဲရှိပါတော့တယ်။အဲ့ဒီ3နှစ်တာကာလအတွင်းမှာပဲရေခဲပမာဏစတူယန်ကီလိုမီတာ2သန်းလောက်ရှိတဲ့ရေခဲဆိုင်အတူနှစ်ခုကပျောက်သွားတာပါ။အဲ့ဒီပမာဏဟာမက္ဆီကိုနိုင်ငံအခြေဝန်းထက်နည်းနည်းလေးပိုကြီးပါတယ
်။35နှစ်ကျော်ကာလအတွင်းအန္တာရိကတိုက်မှာဖြစ်ထွန်းလာခဲ့တဲ့ရေခဲပြင်ဟာ3နှစ်အတွင်းမှာပဲပျောက်ကွယ်သွားပြီးအာတိတ်ဒေသတဲ့ဆိုင်းရင်အေးပျော်နှုံးကပုံမြန်နေပါတယ်အာတိတ်ပင်လယ်ပြင်ကရေခဲဆိုင်တွေပျော်ကျကုန်တာဟာလေဒုနဲ့ပင်လယ်ရေပူနွေးလာတာကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကတညီတညွတ်တည်းကောက်ချက်ချပါတယ်အန္တာတိကရေခဲပြင်အေးပျော်နှုံးသိပ္ပံရတဲ့အကြောင်းရင်းကိုရှင်းပြနိုင်ဖို့သူတွေတည်တည်စူးစမ်းနေစေဖြစ်ပါတယ်ဒေါက်တာကလယ်ရီပါကင်ဆန်ပြောတာက
After 2014 when this huge decrease happened there are some attempts to try to relate it to something
2014နောက်ပိုင်းရေခဲပြင်ပမာဏကတိတိတသာကျော်ပါလာခဲ့တဲ့နောက်မှာလေဒုထဲမှာဒါမှမဟုတ်သမုဒ္ဒရာတွေထဲမှာတခုခုများဖြစ်ခဲ့တာကြောင့်လားလို့ဆက်ဆက်ပြီးတော့လိုက်ရှာကြည့်ပါတယ်ဒါအပြင်ဝက်ဒဲလ်ပင်လယ်ပြင်ထဲမှာမြောက်ပိုင်းကလေဘူးတွေများရောက်လာလို့လားဒါမှမဟုတ်Ross Pennet in there ma တခုခုဖြစ်လို့လားဆိုပြီးဖြစ်ရတဲ့အကြောင်းရင်းအမျိုးမျိုးကိုပါလိုက်ပြီးရှာကြည့်ခဲ့တာပ
ါအကြောင်းတရားတွေကဘယ်လိုပဲရှိရှိကမ္ဘာဝင်ရိုးစွန်းဂေဟစနစ်ကိုရောတကမ္ဘာလုံးကိုပါထိခိုက်မှုရှိလာဖို့ကအလန်းဝေးနေသေးတယ်လို့ဆိုပါတယ်ရေခဲပြင်ကတောက်ပတဲ့ရောင်မြန်ကိုထုတ်ပေးပေမဲ့မဲမောင်နေတဲ့သမုဒ္ဒရာရေကတော့နေအောင်ကြီးကိုဆုပ်ယူနေတယ်လို့အပူကိုလည်းဆုပ်ယူထားပြီးပူနွေးမှုကိုဖြစ်ပေါ်စေတာပါသိပ္ပံပညာရှင်တွေကတော့အန္တာတိကနဲ့ပတ်သက်လို့သုတေသနလုပ်နေစေဖြစ်ပြီးအကြောင်းရင်းခံကိုအပြေထုတ်နိုင်ဖို့ကြိုးပမ်းနေကြစေဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးသွားတာပါ။ဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချန်ပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင် VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဟာသူ့ရင်သမ္မတဟောင်းဘရော့ဥပမာဥပမာမလို့မုန်းထားတဲ့စိတ်နဲ့တန်တမာရေးရာတမင်သက်သက်ဖျက်လို့ဖျက်စီးလို့တဲ့လို့ရဖြစ်တယ်လို့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သမ္မတဟောင်းကမှတ်ယူတယ်လို့ဗြိတိန်သတင်းစာကဒီကနေ့မှထပ်မံဖော်ပြလိုက်ပါတယ်။သမ္မတဟောင်းဒဲရော့ရဲ့ပေါ်ကြားသွားတဲ့တန်တမာမှတ်တမ်းအစ်စ်တွေနောက်ထပ်ထွက်ပေါ်လာခဲ့ပြီးတဲ့နောက် The Mail သတင်းစာကဒီကနေ့မှထပ်ပြီးတော့ဖော်ပြလိုက်တာပါ။အမေရိကန်ပြည်ထောင်စုတွင်းကတရားမဝင်နိုင်ငံသားတွေကိုနေရာပြန်ပို့ဖို့ဖမ်းဆီးမှုတွေကိုနိုင်ငံတော်ကအခုတနင်္ဂနွေနေ့မှစတင်ဖို့ရှိပါတယ်။ Chicago, Los Angeles နဲ့ New York မြို့အပါအဝင်အမေရိကန်မျိုးကြီးတွေမှလည်းမိသားစုယာကနန်းကိုအမေရိကန်လူမှုကြီးကြပ်ရေးနဲ့အကောက်ခွန် ICE တာဝန်ရှိသူတွေကဖမ်းဆီးဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ Indonesia နိုင်ငံရှေ့ပိုင်းတန်းလင်းမြို့ရဲ့အရှေ့တောင်ဘက်မှာပြင်းအား 9.3 magnitude ရှိတဲ့နေရင်တစ်ခုဒီကနေ့မှလုတ်ခတ်သွားတယ်လို့ American ဘူမိတိုင်းတာလေးလာဆောင်ကြီးဌာနကပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ဒီ Wimbledon Tennis ပြိုင်ပွဲရဲ့မြို့သားတူချင်းနောက်ဆုံး Final ကိုတော့မချခင်မှာကစားကြတော့မှာဖြစ်ပါတယ်ဒီကနေ့ကစားမဲ့မြို့သားတူချင်း Final မှာတော့ Serbia က Novak Djokovic နဲ့ Switzerland က Roger Federer တို့ဘောလူကြမှာဖြစ်ပါတယ် Djokovic ကလက်ရှိကမ္ဘာအဆင့်1ဖြစ်လို့လက်ရှိချန်ပီယံလည်းဖြစ်ပြီးတော့ Wimbledon ကို၄ချိန်ပိုဆွဲထားတာဖြစ်ပါတယ်Roger Federer ကတော့ Wimbledon ကို7ချိန်မြောက်နိုင်ထားပြီးတော့9ချိန်မြောက်ပိုဆွဲဖို့အတွက်ကြိုးပမ်းမှာဖြစ်ပါတယ်။သူတို့နှစ်ယောက် Grand Slam ပြိုင်ပွဲမှာ15ချိန်တွေ့ရမှာတော့ Djokovic က9ချိန်နိုင်ထားပြီးတော့ Federer က6ချိန်နိုင်ထားပါတယ်ခင်ဗျာ
။တရင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာ Engineer ကတော့ LCB Ltd ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာ Intel Set 17နဲ့ Mia Set 3ဂျိုလူတို့ကနေထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
်